ုလသမဂ္ဂကနေပြီးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစံသက်ကိရိယာ2000ကျော်မြန်မာနိုင်ငံရောက်ရှိလာပြီဆိုတဲ့သတင်းကိုပြောပြပါမယ်။မြန်မာပြည်တွင်းမှာ COVID-19 ရောဂါစံသက်မှုမြင့်တင်ဆောင်ရွက်ဖို့အတွက်ကုလသမဂ္ဂစီမံကိန်းလုပ်ငန်းများဆိုင်ရာရုံးကစံသက်ကိရိယာ2000ကျော်မြန်မာနိုင်ငံကိုရောက်ရှိလာပြီအမျိုးသားကျန်းမာရေးတခွင့်မှုဆိုင်ရာဌာနနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတို့ကိုပြုပို့သွားမှာပါ။COVID-19 ရောဂါဆက်စပ်ဖို့အတွက်စံသက်ကိရိယာ3000နီးပါးကိုပထမတစ်ကြိမ်လုံးကထောက်ပံ့ကူညီခဲ့ပြီးအခုထပ်ပြီးတဲ့2000ကျော်ဟာမြန်မာအစိုးရကို COVID-19 စံသက်ကိရိယာ5000ကျော်ကူညီထောက်ပံ့မဲ့အစီအစဉ်ရဲ့ပထမအတုပ်ဖြစ်တယ်လို့မြန်မာနိုင်ငံကုလသမဂ္ဂယုံပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်
တက်စကိ5000လောက်ကျွန်တော်တို့ဟိုထပ်သွင်းမှုရှိရဲဆိုတော့အခု2000လောက်တော့ရောက်လာပါပြီ။ရောက်လာတော့ကျွန်တော်တို့ဒီ NHL နဲ့ကျန်းမာရေးဝန်ကြီးဌာနကိုကျွန်တော်တို့ဒီဟာတွေပေးဖို့ရှိပါတယ်ခင်ဗျ။ဒါတွေကလည်းဟိုဒီ test kit တွေမကပါဘူးခင်ဗျ။တခြားလိုအပ်တဲ့ PC တွေပေါ့လေ။သူတို့ကဒီ surgical mask တို့လည်း aid တို့ပေါ့လေ။အဲ့ဒါတွေလည်းထပ်ပြီးတော့လှူဖို့တော့ရှိပါတယ်။အဲ့တော့ဒါလည်းဒီတရက်နေ့အထက်မှာထပ်ပြီးတော့လှူဖို့တော့ရှိပါတယ်ခင်ဗျ
။ကိုဗစ်ရောဂါစံသက်မှုမြင့်တင်ရမှာဆောင်ရွက်ဖို့အတွက်စံသက်ကရီယာ test kit 2000ကျော်နဲ့အတူဒီရောဂါရှိမရှိကိုစစ်ဆေးပေးမယ် PCR စံသက်ပစ္စည်း5000နဲ့ဓာခွဲနမူနာတွေကိုထည့်သွင်းရမယ်ဖန်ပြွန်1000အပါအဝင်ခွဲစိတ်ခန်းသုံးလက်အိတ်3000ခွဲနဲ့ခွဲစိတ်ခန်းသုံးနှကောင်းစီ5သိန်းတို့ကိုပါကျန်းမာရေးဝန်ထမ်းတွေအတွက်ပေးအပ်သွားမယ်လို့သိရပါဗျ။မြန်မာပြည်တွင်းမှာ COVID-19 ရောဂါစံသက်တာကိုအချိန်ပေါင်း2000လောက်ဆောင်မှုအတွက်လိုအပ်တဲ့ပစ္စည်းတွေကိုရရှိနိုင်မှု UK, Sweden, American ပြည်ထောင်စုနဲ့ Switzerland နိုင်ငံတို့ကနေ American Dollar 9သိန်းကိုရန်မုံငွေရယူပေးထားတာပါ။ထောက်ပံ့မဲ့ပစ္စည်းတွေကိုမကြာခင်မှာပေးအပ်သွားဖို့ပြင်ဆင်ထားတယ်လို့ UA Wing က VOA ကိုပြောပါတယ်
။အဓိကဒီ COVID-19 မှာဥဆောင်ဆောင်ရွက်နေတာကျန်းမာရေးဝန်ကြီးဌာနနဲ့လည်းဒီစံသက်တဲ့နေရာမှာလည်း NHS ကအဓိကအကြဆုံးနေရာတွေဖြစ်ပါတယ်။testing เนี่ยปูပြီးတော့လုံနိုင်လေပူပြီးတော့ဟိုယောဂါကိုထိချုပ်တဲ့နေရာမှာပေါ့เนาะနောက်ပြီးတော့ဒီပြန့်နှံ့မှုကွင်းဆက်ကူလေခက်တဲ့နေရာမှာဒါအရေးကြီးပါတယ်ခင်ဗျာအဲ့တော့တက်နိုင်ဆုံးတော့ဒီပစ္စည်းတွေဟိုတော့တို့ထပ်ပြီးတော့ပြီးပို့ခြင်းဖြစ်ပါတယ်ခင်ဗျာ
မြမပြည်ရင်းကစောင့်ကြည့်တဲ့တန်တရားလူနာတွေရဲ့ဓာခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားချမ်းမာရေးဓာခွဲမှုဆိုင်ရာဌာနမှာစစ်ဆေးပေးနေတာပါလူနာတွေရဲ့ဓာခွဲနမူနာတွေကိုနိုင်ငံအသီးသီးမှာအသုံးပြုနေတဲ့ PCR နည်းပညာနဲ့အစင်စင်ဓာခွဲစမ်းသပ်ပေးနေပြီးတနေ့ကိုတက်ခွဲနမူနာပေါင်း200ကနေ300အထိစစ်ဆေးပေးနေတယ်လို့သိရပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တက်ခွဲအတည်ပြုလူနာ62ဦးအထိရှိထားပြီးအဲ့ဒီထဲကရောဂါပျောက်ကင်းသွားသူ2ဦးနဲ့သေဆုံးသူကတော့4ဦးအထိရှိသွားပါပြီ။မြန်မာပြည်တွင်း COVID ရောဂါဖြစ်ပွားသူတွေနဲ့ခရီးသွားရာဇဝင်မရှိသူတွေနဲ့ဒီရောဂါလက္ခဏာမပြဘဲရောဂါဖြစ်လာသူတွေပါရှိတာကြောင့်ဒီယောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုတကြံကာလာရင်းမှာပြည်သူတွေအနေနဲ့မလိုအပ်ဖဲအိမ်ပြေမထွက်ဖို့ကိုညွှန်ကြားထားပြီးတာဝန်ရှိသူတွေကအချိန်မြင့်ဆောင်ရွက်နေချိန်လေးဖြစ်ပါတယ်။ကျွန်မစုစုရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်။